မြန်မာနိုင်ငံထဲမှာဒီလအစောပိုင်းတုန်းကဖမ်းဆီးခဲ့တဲ့အင်းကြီးချင်းထိုင်းနိုင်ငံသားတွေရဲ့အမှုအခြေအနေဘယ်လိုရှိသလဲဆိုတာကိုကြည့်ရအောင်ပါရှင်။မြန်မာနိုင်ငံထဲမှာဖမ်းဆီးခံထားရတဲ့ထိုင်းနိုင်ငံသားတွေကိုတရားဥပဒေနဲ့အညီဖြေရှင်းဆောင်ရွက်ပေးလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းထိုင်းနိုင်ငံသားရေးဝန်ကြီးဌာနကပြောပါရယ်။မြန်မာနိုင်ငံအတွင်းတရားမဝင်ဝင်ရောက်မှုနဲ့ဇူလိုင်လ4ရက်နေ့တုန်းကဖမ်းဆီးခံထားရတဲ့ထိုင်းနိုင်ငံသား92ယောက်ကိုလာမယ့်တောက်ကြနေ့မှာတရားရုံးစီရင်ချက်မချမှတ်ခင်မှာပဲအခုလိုပြောဆိုလိုက်တာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုတော့ထိုင်းနိုင်ငံဘန်ကောက်ရုံးမှာရောက်နေတဲ့ကိုစုံဝင်းလိုင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါမြန်မာနိုင်ငံထဲကိုတရားမဝင်ဝင်ရောက်မှုနဲ့ကော့တောင်းမြို့မှာဖမ်းဆီးထင်းထင်းခံထားရတဲ့ထိုင်းနိုင်ငံသား92ယောက်ကိုကော့တောင်းတရားရုံးမှာတောက်ကြနေကြရင်စီရင်ချက်ချမယ်လို့သူတို့သတင်းရတဲ့အကြောင်းထိုင်းနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်သန်နီသုံပက်ဒီက VOA မြန်မာပိုင်းကိုပြောပါတယ
် We cannot interfere in the judicial processTherefore we have every confidence that the
ပြောတာကတော့ဒီအမှုကိစ္စနဲ့ပတ်သက်ပြီးအမှုမပြီးခင်မှာသူတို့အနေနဲ့ဘာမှပြောပိုင်ခွင့်မရှိတဲ့အတွက်ထင်မြင်ချက်တစုံတရာမပေးလို့ပဲမယ်အခုဖမ်းခံထားရတဲ့ထိုင်းနိုင်ငံသား92ယောက်ကိုဥပဒေကျင့်ထုံးနေတဲ့အညီစီရင်ဆောင်ရွက်သွားနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောတာပါဒီကိစ္စမှာကိုညီဆောင်ရွက်ပေးဖို့အတွက်ထိုင်းနိုင်ငံသားရေးဝန်ကြီးဆိုရာပုံးနဲ့ဝန်ကြီးချုပ်ရင်လတ်တို့ကိုယ်တိုင်ကမြန်မာနိုင်ငံသားရေးဝန်ကြီးနဲ့သမရဦးသိန်းစိန်တို့ကိုသူတို့ပြီးခဲ့တဲ့သတင်းနှစ်ပတ်လောက်ကကမ္ဘောဒီးယားနိုင်ငံမှာတွေ့ကြတော့ကမေတ္တာရပ်ခံတောင်းဆိုခဲ့တယ်လို့သန်နီသုံပက်ဒီကပြောပါတယ
် We had asked the Myanmar government to help look into the case. They said that they would check into it. As far as we know,
ဒီပြောတာကတော့မြန်မာဘက်ကလည်းသူတို့အနေနဲ့တန်နိုင်သလားလို့ဆောင်ပေးမယ်ဆိုတာမျိုးပြန်ပြောခဲ့ပါတယ်တဲ့မြန်မာဘက်ကပြောတာကတော့သူတို့ကိုဆွဲချက်၃ခုခွဲတင်ထားတယ်လို့ပြန်ပြောခဲ့ပါတယ်တဲ့အဲ့ဒီအချက်တွေကတော့တရားမဝင်နေစဖြတ်ကျော်ဝင်ရောက်မှုလက်နက်ကင်ဆောင်မှုမွေးစေဝါနဲ့ဆိုင်တဲ့ဆွဲချက်တို့ဖြစ်ပါတယ်လို့ပြောထားတာပါလောလောဆယ်မှာတော့ဒီလူ92ယောက်ရဲ့အမှုကိုနေကြားဒေတာမြို့နယ်အစဉ်ပူးပေါင်းဆောင်ရွက်ရေးကော်မတီ TBC ကထိုင်းဆိုရကိုစားပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ပေးနေတယ်လို့ဆိုပါတယ်တမရဦးသိန်းစိန်အစိုးရတက်လာပြီးတဲ့နောက်ပိုင်းထိုင်းနဲ့မြန်မာအကြားမှာဆက်ဆံရေးတွေတိုးတက်ကောင်းမွန်လာနေတဲ့အချိန်မှာအခုလိုမြန်မာပိုင်နယ်ထဲဝင်ရောက်လာကြတဲ့ထိုင်းနိုင်ငံသားတွေကိုဖမ်းဆီးထိန်းသိမ်းမှုဖြစ်ပေါ်ခဲ့တာပါဒါပေမဲ့ထိုင်းနိုင်ငံနဲ့ရောက်လာကြတဲ့မြန်မာနိုင်ငံသားတွေကတော့နေ့စဉ်လိုလိုဖမ်းဆီးထိန်းသိမ်းခံနေကြရတာဖြစ်ပြီးတော့လူမောင်ခိုကူးမှုတွေကြောင့်လူတွေအစုလိုက်အပြုံလိုက်မကြာခဏတည်ဆုံရတဲ့ဆိုတဲ့သတင်းတွေလည်းထိုင်းနိုင်ငံထဲမှာထွက်ပေါ်နေတာဖြစ်ပါတယ်ထိပ်ပန်းအစိုးရအဆင့်ဆက်ဆံရေးကတော့တဖြည်းဖြည်းတိုးတက်ကောင်းမွန်လာနေတာကြောင့်တမရဦးသိန်းစိန်ကိုယ်တိုင်ထိုင်းနိုင်ငံကိုတရားဝင်လာရောက်လည်ပတ်တဲ့အဆင့်အထိဖြစ်လာပြီးနိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာနားလည်မှုစာချုပ်လာတွေကိုမနေ့ကပဲလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်ဒီလူ92ယောက်ဟာထိုင်းနိုင်ငံရနောင်းဒေတာခရဘူဒီခရိုင်ဘက်ကနေမြန်မာနိုင်ငံအတွင်းကတစ်တောတွေထဲမှာတရားမဝင်ဝင်ရောက်ပြီးတော့စိုက်ပျိုးရေးလုပ်ငန်းတွေလှုပ်ဆောင်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့မြန်မာအာဏာပိုင်တွေကဇူလိုင်လ4ရက်နေ့မှာဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ပါတယ်။ဒီအမှုနဲ့နှိစက်တဲ့ထိုင်းနိုင်ငံဘက်ကလူတွေပြောတာကတော့အရင်2009ခုနှစ်တုန်းကထိုင်းနိုင်ငံသား3ယောက်ကိုအလားတူဖမ်းဆီးထောင်ချခဲ့တဲ့အတိုင်းပဲသူတို့ကိုလည်းထောင်ဒဏ်6လချမှတ်အပြစ်ပေးနိုင်တယ်လို့ထင်ကြီးပေးပြောဆိုနေကြတာပါ။အခုအချိန်မှာတော့မြန်မာအာဏာပိုင်တွေဘက်ကသူတို့အမှုကိုစစ်ဆေးလို့ပြစ်စီသွားပြီးဖြစ်တဲ့အတွက်တောက်ကြနေမှာစီရင်ချက်ချမယ်လို့ထိုင်းနိုင်ငံရဲ့ဝန်ကြီးဌာနကပြောတာဖြစ်ပါတယ်ခင်ဗျာ။